ကချင်းပြည်နယ်ကဖမ်းဆီးကန်လူငယ်တွေလွတ်လာတဲ့အကြောင်းအရင်ဆုံးတက်ဆက်ပေးပါမယ်။ကချင်းပြည်နယ်မှာတက်မတော်ကနေဖမ်းဆီးပြီးတော့မတရားအသင်းဆက်သွယ်မှုဥပဒေပုံမှ71နဲ့အမှုဖွင့်ရေးယူခံထားတဲ့လူငယ်48ယောက်ဟာလွန်ခဲ့တဲ့ရက်ကပဲဗမော့ချင်းထောင်ကနေပြန်လည်လွတ်မြောက်လာပါပြီ။သူတို့ပေါ်ဆက်တင်ထားတဲ့ပုံမှ71အစားကျဆက်တည်ဥပဒေပုံမှန်200နှစ်ပြည်မှုကျူးလွန်ပြီးတော့တရင်ပေးပို့ရန်ပြက်ကွက်မှုနဲ့ပြောင်းလဲဆွဲချက်တင်ပြီးတော့ပြည်တံချမှတ်ပြီးတဲ့နောက်ပိုင်းအခုလိုပြန်လွတ်လာတာပါအပြည့်အစုံကို VOA ထိုင်းအခြေစိုက်တရင်တော်နိုင်ကိုရင်ကပေးပို့ထားပါခင်ဗျာ
မတရားသိမ်းဆက်သွယ်မှုဥပဒေပုံမှန်18တက်နဲ့တရားစွဲဆိုခံရတဲ့ကချင်ပြည်နယ်ပူတာဦးမြို့နယ်ကလူငယ်48ဦးဟာပမော်ချင်းထောင်ကနေပြန်လည်လွတ်မြောက်လာခဲ့ပြီလို့အမှုကိုကူညီဆောင်ရွက်ပေးနေတဲ့တရားဟုတ်တော်ရှိနေဦးခွန်နောင်ကပြောပါတယ်
ဘုရားသခင်တရားမင်းနဲ့ကြောင်းပြီးတော့မှအမိန့်ထားတာပေါ့စစ်တမ်းတော့ချတာပေါ့ဗျာဒါပေမဲ့လည်းစစ်တမ်းချပြီးမှလည်းဆုံးရတဲ့လွတ်သွားတာပေါ့ပုံမှန်နေရာမိကပြည်မျိုးကျူးလွန်ပြီးစစ်ကြောင်းပြည်တဲ့နေဖြစ်စေရုံးစီရအကြောင်းရှိတဲ့နေဖြစ်စေဒီလိုဆိုပုံပြည့်မှုနဲ့ဆက်နေရသူ့ဝင်ရဲ့ဒီကံတောင်းဝင်ရှိတော့တဲ့ဒီလိုမပြီးပဲသမင်ကျက်ွက်နေသူ့ကို၆လတိဆောင်တဲ့မင်းမျိုးဖြစ်စေနေတာဖြစ်စေတမ်းရလုံးဖြစ်စေချမရမယ်ပေါ့ဆိုကြတာပေါ့ဗျာသူတို့ကတော့ပြည်မျိုးကျူးလွန်ပြီးဖြစ်တယ်ဆိုတဲ့ဥစ္စာကိုသောရှိတဲ့လူတွေကိုပဒိမပေးပဲနဲ့တက်ဖွဲ့တာပေါ့ဗျာ။အဲဒီပုံမှန်ကကြောင်းကြီးချတာ။
လူငယ်48ဦးကိုမတရားသိမ်းဆုပ်သွယ်မှုဥပဒေပုံမှန်19နှစ်တည်းအစားဥပဒေရစသတ်ကြီးပုံမှန်200နှစ်နဲ့ပြောင်းလဲပြစ်ဒဏ်ချမှတ်ခဲ့တာပါ။ဗုဒ္ဓဟူးနေ့ကလွတ်မြောက်လာတဲ့လူငယ်တွေအနေနဲ့လက်ရှိပမော်မြို့မှာအသိဉာဏ်ခံကာလတွင်စိတ်စည်းခံပစ္စည်းတွေကိုထုတ်ယူနေစေလို့ဥက္ကဋ္ဌကဆိုပါတယ
်။လွတ်ပြီးတော့မှသူတို့အိမ်ကြံဖို့လုပ်နေကြတယ်။သူတို့ပမော်ကနေပြီးတော့မှသူတို့မပုံကျင်နေလက်ကင်ဖို့ရပါတယ်။အဲ့ဒါကိုသူတို့ဖမ်းဆီးစင်ကသိမ်းထားတဲ့ဥစ္စာရှိတယ်။အဲ့ဒါကိုစောင့်ယူပြီးတော့မှပြန်မယ်လို့တော့သိရတယ်။ဒီလိုရှိအောင်လုပ်တယ်ကြ။
ပြီးခဲ့တဲ့2016ခုနှစ်အောက်တိုဘာလမှာ KNU ကချင်းလွတ်လပ်ရေးဖွဲ့ထိန်းချုပ်ရာဒေသပြန်ပန်းကြရမှာပင်တန်းသွားတက်ခဲ့တဲ့ပူဇော်ဦးမြို့နယ်ဒေသခံလူငယ်48ဦးကိုစစ်မတော်ကလည်းဖမ်းဆီးထားပြီးမတရားသိမ်းဆက်သွယ်မှုဥပဒေနဲ့မှုဖွဲ့ရေးယူထားတာပါဒီအချိန်လေးကိုတရားမှုတော်ရှိနေဦးခွန်နောင်ကအခုလိုပြောပါတယ
်သူကတော့ဒီအဲ့ဒီကိုမိုက်ကြရမှာဒီစက်ကျုံမှုကြီးကနန်းတက်တာပါလို့စက်ကျုံမှုကြီးကနန်းတက်ပြီးတော့မှပြန်လာတဲ့အချိန်မှာလက်ကျဲမှာတချို့ဖမ်းတယ်ခြေလုံးမှာတချို့ဖမ်းတာပါလို့ခြေလုံးကြီးဂိတ်ပေါ့အဲ့ဒီဂိတ်မှာတချို့ဖမ်းတယ်ဖမ်းပြီးတော့မှပဲအဲ့ဒါတရားသိအုပ်ကြီးစက်ကျုံပြည်ကဆွဲရတော့တာပါ
အဲ့ဒီလူငယ်တွေကနေဖုန်ကျွေးရေးတင်တန်းနဲ့တက်ရောက်လို့လာကြခရီးရန်ဂိုင်းပေါင်းစုံဖွဲ့တွေနဲ့ဒေသခံတွေက KIO ထိန်းချုပ်နယ်မြေမှန်ကြရမှာတင်တန်းတက်ရောက်ဖို့အတွက်စီစဉ်ပေးခဲ့တာဖြစ်တယ်လို့ KBC သွင်းရေးမှူးဒေါက်တာခလန်ဆန်းစွန်ကပြောပါတယ
်။ဒါလည်းဒါမှသူတင်တန်းတော့ရတယ်ဆိုတော့ဒီကတော့အဲ့ဒါပေါ့။အမှန်ဆိုရင်တော့ဒီဟောမူကြီးစီဝါနဲ့ပတ်သက်တဲ့အသိပညာပေးတင်တာပေါ့
။ဖန်စီခံရသူတွေဟာမှန်ကြရမှာတလားကြာတင်တန်းတက်ရောက်တက်ခဲ့တာဖြစ်ပြီးတင်တန်းတက်ရောက်ပြီးကြာကချင်းပြည်နယ်လွယ်ကျယ်မြို့နယ်မှာအောက်တိုဘာလ17ရက်နေ့ကဖန်စီခံရတာဖြစ်ပါတယ်ဖန်စီခံရသူတွေထဲမှာအမျိုးသား43ဦးနဲ့အမျိုးသမီး9ဦးပါဝင်ပြီးပမော်ကျင်းဆောင်မှာ9လသာထိန်းသိမ်းခံရပြီးအခုလိုပြန်လည်လွတ်မြောက်လာတာလည်းဖြစ်ပါတယ်ခင်ဗျာ